Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။ VOA American တိုင်းရဲ့2019ခုနှစ်နိုဝင်ဘာလ10ရက်တနင်္ဂနွေနေ့ညနေပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19 19နဲ့ 25 တို့ကနေဖမ်းယူနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါ။ခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါကျွန်တော်ရနိုင်ပါတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုနားလောင်တဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်အမေရိကန်သမ္မတဒေါနယ်ထရမ့်မှတူရကီသမ္မတရေဂျက်တာယီအာရဝန်ကိုအိမ်ပြော်မှလာမဲ့နိုမာ73ရက်နေ့ချရင်တွေ့ဆုံသွားဖို့ရှိပါတယ်ကမ္ဘောဒီးယားဆူယာကအတိုက်ခံကောင်းဆောင်ကမ်ဆုံကာကိုနေကျေကျုပ်ကနေဒီကနေ့မှပြန်လွတ်ပေးလိုက်ပါတယ်ဂျပန်အီကရစ်ဟာဒီကနေ့မှတိုင်းတိုကျိုမြို့မှာတိုင်းငံလဲလဲခဲ့ကြပြီးတော့ဂျပန်ပြည်သူထောင်ပေါင်းများစွာလဲသူကိုထွက်ပြီးတော့ကာရောပြုခဲ့ကြပါတယ်ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံကသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာအမေရိကန်မှာကလေးဘဝကလေးကတရားမဝင်လာရောက်နေထိုင်သူတွေအတွက်ထူးကွင်းကင်းလွတ်ခွင့်အစီအစဉ်နဲ့ပတ်သက်လို့အပြောင်းလဲဖြစ်ခဲ့ရင်ဒီလူငယ်တွေရဲ့အနာဂတ်ဘယ်လိုဖြစ်လာနိုင်သလဲဆိုတာနဲ့အတူအင်တာနက်သုံးခွင့်မရကြတဲ့ကမ္ဘာအမျိုးသမီးတို့ရဲ့ထက်ဝက်ကျော်ဟာဒီဂျစ်တယ်နည်းပညာတွေရဲ့အကျိုးကျေးဇူးကိုလက်လွတ်ဆုံးရှုံးနေရတဲ့အကြောင်းနဲ့အတူအိန္ဒိယထိုင်းနိုင်ငံရဲ့နယ်မြေရှင်းလင်းရေးမှာတရားမဝင်နေထိုင်နေကြတဲ့မြန်မာလူမျိုးတွေမှာရောဘယ်လိုသက်ရောက်မှုရှိနိုင်ပါသလဲ
ဆရာဆန္ဒအထောက်အထားမရှိတဲ့သူတွေကဘယ်သူရှိမလဲဆိုလို့ရှိရင်အလုပ်ထက်စာကုန်သွားတဲ့အလုပ်သမားတွေနောက်ပြီးတော့ဗီဇာတက်တက်မဆက်လက်ရတဲ့အလုပ်သမားတွေအဲ့လိုအနည်း
ရှေ့ပြောင်းအလုပ်သမားရေကွန်ရက်တာဝန်ခံဥပရေးရဲ့ပြောကြားချက်နဲ့အတူနားဆင်ကြရမှာဖြစ်ပါတယ်အခုရင်ဆုံးတော့တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့နန်းလောင်တို့ပြောပြပါမယ်ရှင
်အမေရိကန်သမ္မတဒေါနယ်ထရမ့်ဟာတူရကီသမ္မတရေဂျက်တာယီအာရဝန်နဲ့အင်ပီရောမှာလာမဲ့နိုမာ73ရက်နေ့ကျရင်တွေ့ဆုံသွားမှာဖြစ်ပါတယ်။အဲဆဆုံးရောက်တွေကိုတိုက်တဲ့နေရာမှာအမေရိကန်ရဲ့မဟာမိတ်ဖြစ်တဲ့အချင်းတော်ကြကလေးကရှိနေခဲ့တဲ့ကတ်စတက်ဖို့တွေကိုတူရကီဘက်ကစီးရီးယားနိုင်ငံထဲမှာထိုးစစ်ဆင်တိုက်ခိုက်တာတွေလုပ်ပြီးသတင်းပတ်အနည်းငယ်ချပါပဲ။သမ္မတနှစ်ဦးကလို့တွေ့ဆုံကြမှာဖြစ်ပါတယ်။စီးရီးယားနိုင်ငံအနောက်မြောက်ပိုင်းကအမေရိကန်ရဲ့စစ်စင်ရေးအတွင်း IS သွေးကြားအဖွဲ့ရဲ့ခေါင်းဆောင်အဘူဘကာအယ်ဘဂဒါဒီတည်ဆုံသွားခဲ့တဲ့အပေါ်မှာတစ်ကမ္ဘာလုံးကအာရုံစိုက်နေချိန်မှာပဲတူရကီကစီးရီးယားနိုင်ငံထဲမှာရှိတဲ့ကတ်စတက်ဖွဲ့တွေကိုဆက်လက်တိုက်ခိုက်ခဲ့ပါတယ် IS ခေါင်းဆောင်ဘဂဒါဒီတည်ဆုံသွားပြီးတဲ့နောက်မှာလည်းတူရကီအနေနဲ့စီးရီးယားနိုင်ငံထဲမှာရှိတဲ့အကြမ်းဖက်ဝါဒကိုဆက်လက်တိုက်ခိုက်သွားဖို့ဆုံးဖြတ်ထားတယ်ဆိုပြီးတော့တူရကီသမ္မတအာရဝန်ဘက်ကပြောပါတယ်အကြမ်းဖက်ဝါဒကိုတူပူးတွဲပြီးတော့တိုက်ခိုက်တဲ့နေရာမှာIS ခေါင်းဆောင်ကိုတုတ်တင်ရှင်းလင်းနိုင်လိုက်တာကအလဲပြောင်းတစ်ခုဖြစ်တယ်ဆိုပြီးတော့သမ္မတအာရဝန်ကပြောပါတယ်ဒါပြင်တူရကီအနေနဲ့အရင်တုန်းကလုတ်ခဲ့သလိုပဲအကြမ်းဖက်ဝါဒဆန့်ကျင်ချိုးဖောက်မှုတွေကိုဆက်လက်ထောက်ခံသွားမှာဖြစ်တယ်ဆိုပြီးတော့လည်းသူကပြောလိုက်ပါတယ်ခင်ဗျာ
ဂျာမနီနိုင်ငံဘာလင်မြို့တော်ကိုနှစ်ပိုင်းခွဲဖို့စစ်အခစ်တုံးကတည်ဆောက်ခဲ့တဲ့ဒဏ္ဍာရီကို1989ခုနှစ်နိုဝင်ဘာလ9ရက်နေ့ကဖြိုချနိုင်ခဲ့တဲ့အနှစ်30မြောက်နှစ်ပတ်လည်အခမ်းအနားတွေကိုစနေနေ့ကဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်ဦးဆောင်ကျင်းပခဲ့ပါတယ်ကွန်မြူနစ်အရှေ့ဂျာမနီမှာကြီးပြင်းခဲ့တဲ့ဝန်ကြီးချုပ်မာကကမင်ခွန်ပြောကြားရမှာတော့ဘာလင်တန်းကြီးဟာကွဲပြောက်သွားပြီဖြစ်ပြီးလက်တွေမှာဘလောက်ပဲမြင့်မာပြီးတော့ကျဲပြောပြီးမပြိုပြတ်နိုင်ဘူးလို့ပြောတဲ့တန်းဖြစ်စေလူတွေကိုခွဲခြားပြီးတော့လွတ်လပ်မှုကိုကန့်သတ်လို့တော့မရနိုင်ဘူးလို့ပြောဆိုသွားပါတယ်။တန်းဖြိုချခဲ့တဲ့နိုဝင်ဘာလ9ရက်နေ့ဟာနာဆီဂျာမနီတွေကဂျူးလူမျိုးတွေကိုဂျာမနီနိုင်ငံတလွား1938ခုနှစ်ကတိုက်ခတ်ခဲ့တဲ့နှစ်ပါလဲနေ့လည်းဖြစ်ပါတယ်။အဲ့ဒီနေ့ဟာသမိုင်းမှာကြောက်လန့်တုံလို့စရာအဖြစ်တွေပျော်စရာအချိန်တွေနဲ့ကြုံခဲ့ရသလိုအမုန်းရီလူမျိုးဘာသာခွဲခြားမှုတွေကိုရင်ဆိုင်ခဲ့ရတယ်ဆိုတာကိုအသိရှိစေကြောင်းနဲ့ဒါဟာလူခုံတိုက်ခါနဲ့တရားဥပဒေစိုးမိုးရင်းနဲ့လွတ်လပ်မှုနဲ့ဒီမိုကရေစီရေးတွေအတွက်အစွာအားရှိသမျှလှုပ်ဆောင်ကြဖို့တွန်းအားပေးနေတယ်လို့လည်းတချိန်ကဘာလင်တိုင်းကြီးတည်ရှိခဲ့ရနေရကပြန်လည်သွေးစည်းပိမာမှုဝန်ကြီးချုပ်မာကကမင်ခွန်ပြောဆိုသွားတာပါဒီနှစ်နှစ်ပတ်လည်အခမ်းအနားကိုပိုလန်ဟန်ဂေရီစတိုဖက်ကီးယားနဲ့ချက်သမ္မတနိုင်ငံတွေကကောင်းဆောင်တွေလည်းတက်ရောက်ခဲ့ကြပါတယ်
ယူနိုက်တက်ဘက်ဒမ်ယူမှာမနေ့စနေနေ့ကအစိုးရကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွင်ဆန္ဒပြတဲ့သူတွေကိုလုံခြုံရေးတပ်ဖွဲ့တွေကကြမ်းဖက်ဖြိုခွဲခဲ့တာကြောင့်6ရောက်တည်ဆုံပြီးတော့တရားကြောဒဏ်ရာရသွားခဲ့တယ်လို့အီရတ်ကျမ်းမာရေးနဲ့လုံခြုံရေးတာဝန်ရှိသူတွေကပြောလိုက်ပါတယ်။တည်ဆုံသွားတဲ့ဆန္ဒပြတဲ့သူတွေက5ရောက်ကတော့တနက်ကြီးစံမှန်ပြီးတည်ဆုံခဲ့တာဖြစ်ပြီးတော့နောက်ဆုံး6ရောက်မြောက်ကတော့သူ့ရဲ့ခေါင်းကိုမျက်ရည်ပုံးထိမှန်ပြီးတည်ဆုံသွားတာဖြစ်တယ်လို့အမည်ဖော်လိုတဲ့အီရတ်အာနာဘိုင်တွေကပြောပါတယ်။ဘိတ်ဒမ်ယူကဆန္ဒပြပွဲတွေဟာမနေ့နေ့လယ်ပိုင်းမှာအရန်အကောင်းလာခဲ့ပြီးတော့ဆန္ဒပြတဲ့သူတွေကလုံခြုံရေးနဲ့အပြည့်ချထားတဲ့ဥရယုံဥရအစိုးရယုံဆိုင်ရာ green zone ကိုနေရာကိုသွားဖို့အတွက်တ Tigris Mie Kuda Tonengo Pacho Zema, Sanapjare Turine, Longjongi, Tate, Trigger Yagani, Elo, Tisondari, Pikerava. Yanangama Gupchini, Suago, Sanapja, Wari, Twin, Longjongi, Tapuri, Baga, Jampa, Pukungaja, Gusorian Luniang, Azecio, Tisondari, Pibari. Yanangama Ari Lai Sarari, Lola Mapjanarine.
အများပြည်သူကိုပေးနေတဲ့အစိုးရရဲ့ဝန်ဆောင်မှုလုပ်ငန်းတွေမှာအားနေရတဲ့ကြောင့်ယူရနိုင်ငံတော်ပြီးခဲ့တဲ့လကစတင်ပြီးတော့ဆန္ဒပြပွဲတွေအကြီးအကျယ်ဖြစ်လာခဲ့တာဖြစ်ပြီးတော့ဆန္ဒပြတဲ့သူတွေကတော့ဒီနိုင်ငံရေးစနစ်အပြောင်းအလဲတွေလှုပ်ဖို့တောင်းဆိုနေကြပါတယ်ခင်ဗျာစပိန်နိုင်ငံမှာလက်နက်အတွင်းလေးချိန်မြောက်ကျင်းပတဲ့ထွေထွေရွေးကောက်ပွဲမှာစပိန်နိုင်ငံသားတွေဒီကနေ့ ဆိုရတဲ့ဖွဲ့စည်းနိုင်လာအောင်မဲအများစုနဲ့အနံ့ရခဲ့တာတော့မဟုတ်ပါဘူးချီကနစ်ကျင်းပတဲ့ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးရမှာတော့ကက်တီလိုနီးယားဒေသခွဲထွက်ရေးကိစ္စနဲ့လက်ရာဆုံးပါတီဖြစ်တဲ့ Vox ခွဲထွက်ရေးတောင်းဆိုမှုကြောင့်ဘာစီလိုနာမြို့နယ်ကက်တီလိုနီးယားဒေသကအခြားမြို့ကြီးတွေကလမ်းမာတွေပေါ်မှာဆန္ဒပြပွဲတွေနဲ့အကြမ်းဖက်မှုတွေလည်းပေါ်ပေါက်ခဲ့ရပါပြီးခဲ့တဲ့ရွေးကောက်ပွဲမှာထောက်ခံသူတွေများလာခဲ့တဲ့ Vox ပါတီကစုစုပေါင်းမဲရလာ30ရာခိုင်နှုန်းကျော်နဲ့လွတ်တော်အမှန်124နေရာမှာအနိုင်ရခဲ့တာလည်းဖြစ်ပါတယ်ရှင်
Pure American ဒန်ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6:00ခွဲကနေညနေ9:00အထိလိုင်းထိုမီတာ19kHz 15963ညလိုင်းထိုမီတာ19kHz 15965လိုကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့တနင်္ဂနွေနေ့နောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ် Cambodia, Suya, Taikan Gongzong, Kamsun Kago, Digni Ma, Ne, Jejogani, Piano Pila Gipsibare, Taikan Gongzong, Kamsun Kago, Nangra Tessa, Palmune, Longer and Nega, Dugo Panzibio, Ne, Jejo Chagera, Pibare, Kamsun Kago, Ne, Jejogani, Piano Pila Vimele, Tunine, Nangayama, Mapawaya, Bulu, Tamia, Lizalo, Nangani, Totolo Yamam, Hobusovio, Cambodia, Diayunga, Digni Ma, May Topia Libare, ဒီဘက်မှာနေထိုင်နေတဲ့ကမ္ဘောဒီးယားအတိုက်ခံခေါင်းဆောင်ဆမ်ရင်စီကိုကမ္ဘောဒီးယားနိုင်ငံကိုပြန်လာဖို့အတွက်မနေ့စနေနေ့ကမလေးရှားနိုင်ငံကိုရောက်ရှိလာပြီးနောက်တရက်ဖြစ်တဲ့ဒီနေ့မှာပဲကမ္ဘောဒီးယားအစိုးရကဒီအတိုက်ခံခေါင်းဆောင်တူဖြစ်တဲ့ကမ်ဆွန်ခါကိုအခုလိုပြန်လုပ်ပေးလိုက်တာဖြစ်ပါတယ်။ပြင်သစ်နိုင်ငံမှာနေထိုင်နေတဲ့ကမ္ဘောဒီးယားအတိုက်ခံခေါင်းဆောင်ဆမ် ုပြန်မှာဖြစ်တယ်ဆိုပြီးတော့ Range ဆမ်မရီစီကပြောပါတယ်ဒါပေမဲ့အခုချိန်ကြီးတော့သူ့အနေနဲ့ကမ္ဘောဒီးယားနိုင်ငံတဲကိုပြန်ဝင်ခွင့်ရမရဆိုတာသေချာရှင်းရှင်းလင်းလင်းမရှိသေးပဲဖြစ်ပါတယ်ဒါပေမဲ့လည်းမနေ့စနေနေ့ကတော့ကမ္ဘောဒီးယားနိုင်ငံရဲ့ပြည်ထောင်စုဝန်ကြီးကဆမ်မရီစီအနေနဲ့ကမ္ဘောဒီးယားနိုင်ငံကိုပြန်လာခြင်းအတားမှန်ပြည်သူတယောက်အနေနဲ့ပြန်လာနိုင်ပြီးတော့သူ့ဘက်မှာချမှတ်ထားတဲ့ပြစ်ဒဏ်တွေနဲ့ဆွဲဆူထားတဲ့အမှုတွေကိုတော့တရားဥပဒေတိုင်ရင်ဆိုင်ရမှာဖြစ်တယ်ဆိုပြီးFacebook ကနေပြောထားပါတယ်ကမ်ဆုံကနဲ့ Samrin C တို့ဟာကမ္ဘောဒီးယားအမျိုးသားကယ်ဆယ်ရေးပါတီ CNRP ကိုပူးတွဲတည်ထောင်ခဲ့ကြသူတွေလည်းဖြစ်ပါတယ်ခင်ဗျာ
ဟောင်ကောင်မှာတရင်ပတ်24ပတ်ဆက်တိုက်ကျင်းပလာတဲ့အစိုးရစန့်ကျင်ဆန္ဒပြပွဲတွေကိုဟောင်ကောင်ရဲတို့ကအမြင်ရုံပုံနဲ့တုံးပြီးတော့ဒီကနေ့လူစုခွဲခဲ့ပါတယ်။ရှန်တင်မြို့တစ်ထဲကလမ်းမတွေကိုပိတ်ဆို့ခဲ့ကြတဲ့ဆန္ဒပြသူတွေကဈေးဝယ်ဆန္ဒတွေကိုလည်းဖျက်ဆီးခဲ့ကြတာပါ။ခရိုင်ကောင်စီရွေးကောက်ပွဲကျင်းပဖို့တရင်နှစ်ပတ်ပဲလိုတော့တဲ့ရှန်တင်မြို့လည်းကမိယထားဘူဒါယုံတို့ကိုလည်းဆန္ဒပြသူတွေဖျက်ဆီးခဲ့ကြတယ်လို့တရုတ်ပြည်မကြီးကိုထောက်ခံကြတဲ့စားတောက်ဆန်းတွေကိုလည်းမှွေနောက်ဖျက်ဆီးခဲ့ကြပါတယ်။ကောင်စီအဆင့်ရွေးကောက်ပွဲဟာတရုတ်အစိုးရအုပ်ချုပ်နေတဲ့ဟောင်ကောင်ရဲ့အဆင့်အနိုင်ဆုံးရွေးကောက်ပွဲလည်းဖြစ်ပါတယ်။ Now TV ရုပ်သံကလည်းမြို့တစ်အနောက်ပိုင်းဆွမ်ဝမ်အရမှာမြေရုပ်ဘုံတံခံခဲ့ရတဲ့သူ့သတင်းထောက်တူဦးရဲ့လက်မောင်းရင်းကနီးရဲနေတဲ့အတော်ကြီးတဲ့ဒဏ်ရာကိုပြသခဲ့ပါတယ်။ဟောင်ကောင်ရဲတွေနဲ့ဆန္ဒပြသူတွေကြားထိတ်တဲရင်ဆိုင်တွေ့နေတဲ့အချိန်မှာပဲရှန်တင်တစ်မျိုးလုံးမှာရှိတဲ့ဒီဈေးဝယ်ဆန္ဒတွေမှာဒီကနေ့ဆန္ဒပြပွဲတွေလုပ်ဖို့ကြိုတင်စီစဉ်ထားတာပါ။မြို့တစ်ထဲကယထာဘူဒာယုံကိုတော့ပိတ်ထားပါတယ်။ဈေးဝယ်သူတွေနဲ့စီကားနေတဲ့တဲ့ဟောင်ကောင်ကျွန်းမကြီးပေါ်မှာတော့တိတ်ဆိတ်နေတာပါ။ဟောင်ကောင်ရဲဌာနကထုတ်ပြန်ချက်မှာတော့အစွန်ရောက်ဆန္ဒပြသူတွေက200အတော်များများမှာစုဝေးနေပြီးဈေးဝယ်ဆန္ဒအတော်များများကိုဝင်ပြီးတော့လူရက်ဖြည့်ဆည်းခဲ့ကြတယ်လို့လူရက်လုံခြုံရေးကိုလည်းအရေးမထားခဲ့ကြဘူးဆိုပြီးတော့ဖော်ပြထားပါတယ်။
Japan Akira Naruhito ne Mibia Masakuro ha Tokyo myo ma di ni taingan le le ka ja bi lo Japan pidu thong maung mya sa ga le lam maw ko thap bi lo tu rue ye byin ko ka ro pyu ke pyu nau sat kha ja ba de Tokyo myo le kaung ma di ni pyu lou de di taingan le le de asi se ha 5 km lao che bi lo da ha Japan Akira ye nanda pwe khan na de ga nau so asi se ni de ga taku le phit ba de Japan Akira Naruhito ne Mibia ha garden ne Tokyo myo le ma le le ji chu ka ja ba Naruhito ha piket de mila ga de yewin sa te nanda khe da phit ba de tu ye kamae lo phit de di Japan Akira ha Akihito ha atat 85 ne shi phit bi lo Japan naingan go 10 tu ne 4 tu cha de yewin out chok khe bi ye naw ma jamma ye jao thi nan go swat lo khe da phit ba de di taingan le le bwe akhan da go lo Japan myin ye nan daw ga ni sa tin ge bi lo minute 30 ja motor car ne Tokyo myo ma let le khe ja da phit ba de tacho Japan myi tu re ga lo tu lo ye byin tit go twi jin ne atwa nya ga de ga အိပ်ပြီးတော့စောင့်နေရတဲ့လက်ရှိခဲ့ပါတယ်ဒီတိုင်းငန်းလက်လက်ခန္ဓာကိုယ်မူလာတုန်းကတော့ပြီးခဲ့လမှာကျင်းပဖို့စီစဉ်ထားတာဖြစ်ပေမဲ့တိုင်ဖုန်းမုန်တိုင်းဟာဂီဘစ်ကြောင့်ရွှေဆိုင်ခဲ့တာဖြစ်ပါတယ်ဂျပန်အေဂရီရဲ့ဒီတိုင်းငန်းလက်လက်ခန္ဓာကိုယ်တော့လုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားတဲ့ဂျာကပဲလူထောင်ပေါင်းများစွာဟာဒီလမ်းတွေပေါ်ထွက်ပြီးတော့ကျိုးစိုးနှုတ်
မုန်တိုင်းရွှေ့လျားရာလကန်ယူရန်တခြားကထောင်းတောင်းချီတဲ့လူတွေကိုခလုံးဝင်းစခန်းတွေကိုရွှေ့ပြောင်းပေးထားပါတယ်။တနအိမ်မှာ80နုံနဲ့လေပြင်းတွေတိုက်ခတ်နေတဲ့ဆိုက်ကလုန်းမုန်တိုင်းဘူလ်ဟာဘင်္ဂလားဒေ့ရှ်နိုင်ငံအနောက်တောင်ဘက်ကန်ယူရန်ကိုစတင်ဝင်ရောက်တိုက်ခတ်ချိန်မှာတော့အားပြော့သွားပေမလို့နိုင်ငံတော်ကမုတ်အဆက်မပြတ်ရွာသွန်းစေခဲ့တာပါ။မုန်တိုင်းနံကြောင့်တိုက်ဆုံးသူရှိ ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီ
Germany ဒီ Bundesliga မှာတော့ Bayern Munich အသင်းက Borussia Dortmund ကို 4-2 မရှိနဲ့နိုင်သွားခဲ့ပါတယ် Spain ဘက်မှာတော့ Barcelona က Celta ကို 4-2 နဲ့နိုင်သွားပြီးတော့ Barcelona အတွက်ဂိုးတွေကိုတော့ Messi က hat-trick သွင်းပြီးတော့ Busquets ကတဂိုးသွင်းပါတယ် Real Madrid နဲ့ Eibar ပွဲမှာတော့ Real Madrid က 4-2 သွင်းခဲ့ပြီးတော့အီဘာကတော့တကူမှမရခဲ့ပါဘူး။ Rio အတွက်ဂိုးတွေကိုတော့ Benzema က2ဂိုး၊ Ramos ကတကူနဲ့ Valverde တို့ကတကူစီသွင်းခဲ့တာဖြစ်ပါတယ်။ဒီကနေ့ England Premier League ဘောလုံးပွဲတွေမှာတော့မပီးစရာထိတ်ကနေဥဆောင်နေတဲ့ Liverpool နဲ့ Manchester City တို့တွေ့ကြမှာဖြစ်ပြီးတော့ဂျန်နဲ့ပွဲစဉ်တွေမှာတော့ Manchester United နဲ့ Brighton, Wolves နဲ့ Aston Villa တို့ကစားကြဖို့ရှိပါတယ်ခင်ဗျာ
။တနင်္ဂနွေနေ့ညနေခင်းထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့နန်းလောင်တို့ပြောပြပေးသွားကြတာပါရှင်။ VOA American တန်ရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုနိုင်ငံတကာသတင်းလွှာတွေကိုနှာစင်ကြရပါမယ်ရှင်။ American တရားရုံးချုပ်ကနိုဝင်ဘာ12ရက်နေ့မှာကြားနာမဲ့အမှုတစ်ခုမှာအမေရိကန်ပြည်ထောင်စုကိုကလေးဘဝကလေးကတရားမဝင်ရောက်နေခဲ့ကြတဲ့တိမ့်နဲ့ချီတဲ့လူတွေအပေါ်မှာတက်ရောက်မှုရှိနိုင်ပါတယ်။တရားရုံးချုပ်ကထွက်လာမဲ့ရလက်ကအထူးသဖြင့်ကယ်လီဖိုးနီးယားပြည်နယ်ကအလုတ်တင်တာဝန်ပြီးဆုံးတော့မဲ့ဆရာဝန်တဦးရဲ့အနာဂတ်ကိုအဆုံးဖြတ်ပေးနိုင်မှာဖြစ်ပါတယ်။ San Francisco ကနေ VOA သတင်းတောက် Warren Kana Chum Chauyan ပေးပို့ထားတဲ့သတင်းဆောင်ပါကိုမတ်သိန်ကြီးထိုက်ကပြောပြမှာပါရှင်။
ဂျီရာယူလာတီဘွန်စကိုငယ်ရွယ်စဉ်အမေရိကန်ပြည်ထောင်စုကမိဘတွေထံကိုရောက်ရှိလာချိန်မှာတော့မိဘတွေကအမေရိကန်ပြည်ထောင်စုမှာတရားဝင်အခြေချနေထိုင်သူတွေမဟုတ်ပါဘူးအခုတော့သူကသမ္မတအိုဘားမားလက်ထက်ဒါကာလို့ခေါ်တဲ့ကလေးဘဝကအမေရိကကိုတရားမဝင်ရောက်ရှိခဲ့တဲ့သူတွေကိုအကာအကွယ်ပေးထားတဲ့အစီအစဉ်နဲ့ဆေးပညာဒေါက်တာဘွဲ့အတွက်တင်ယူနေသူပါဒါကာအစီအစဉ်အရအမေရိကန်ကိုကလေးဘဝမှာတရားမဝင်ရောက်ရှိခဲ့ကြသူ9သိန်းခန့်နဲ့10သိန်းကျားရှိတဲ့လူတွေကိုဥပဒေအကာအကွယ်ပေးထားပြီးအလုပ်လုပ်ခွင့်လည်းပေးထားတာပါ။ဒါကာစီစဉ်နဲ့နေထိုင်နေတဲ့ဂျာရာယူလာတီဘွန်စကွန်ကအခုလိုပြောပါတယ
်။ဒါကာစံလပ်နယူအင်းနဲ့
ဒါကာကြောင့်ကျွန်တော်တို့အခွင့်အလမ်းတွေရခဲ့တာပါ။ဒါကာကြောင့်ကျွန်တော်ဆရာဝန်ဖြစ်ခွင့်ရတာပါ
။ဒါပေမဲ့2019ခုနှစ်စက်တင်ဘာလမှာသမ္မတဒေါ်နယ်ထရန့်အစိုးရကဒါကာအစီအစဉ်ကိုဖျက်ဖို့အစိုးပြုခဲ့တာကြောင့် ตุซีซินเป็ดตั้วหน่ายเมอันเดียกะแลရှိနေပါတယ်နှစ်နှစ်ကျော်ကြာလာပြီးနောက်မှာတော့ဒါကာစီစဉ်ကိုမူလတိုင်ထရှိရေးဥပဒေကြောင့်အရရှောက်ထားတဲ့အမှုသုံးခုကိုတရားရုံးချုပ်ကကြားနာဖို့ရှိပါတယ်
ကံဒီနေဝဒိုင်မယူတင်ချစ်နေကျွန်တော်အနေနဲ့ဆရာဝန်တူဦးဖြစ်လာအောင်တင်ကြခွင့်နဲ့အမေရိကန်မှာနေထိုင်ခွင့်ရှိနေတဲ့ဆိုပေမဲ့ဒါကတယောက်တည်းကြိုးစားခဲ့တာမဟုတ်ပါဘူး။ဒီအမှုဝင်နေထိုင်နေကြရတဲ့ကျွန်တော်မိသားစုမိတ်ဆွေတွေရဲ့ထောက်ပံ့မှုကိုအားကိုးခဲ့ရတာပါ။ဒါကအစီအစဉ်ကိုမူလတိုင်းထားရှိရေးကြိုးပမ်းမှုမှာသူတို့နဲ့အတူပူးပေါင်းမှုတာဝန်ရှိတယ်လို့ကျွန်တော်ယ
ေအပတ်ဗီဇာနဲ့ဝင်ရောက်ခဲ့ကြတာပါ။အဲ့ဒီနောက်စားတောက်ဆိုင်တစ်ခုမှာအလုပ်ရပြီးဗီဇာရက်ကျော်သွားပါတယ်။1996ခုနှစ်မတ်လမှာတော့အသက်9နှစ်အရွယ်ဂျီရာယူလာတီဘွန်စကွန်အပါအဝင်မောင်နှမ3ယောက်အမေရိကကိုရောက်ခဲ့ကြတာပါ
။နေဟောင်းလေးကလေးနဲ့ที่อยู่ด้วยกัน5คนนะเขาก็บอกว่า
သူတို့9ယောက်အခန်းချင်းလေးထဲမှာစကားပြောခဲ့ကြတာမှတ်မိနေပါသေးတယ်။ထိုင်းကိုမပြန်တော့ဘူးလို့မိဘတွေကပြောတော့ကျွန်တော်တငယ်ချင်းတွေနဲ့အယုတ်တွေဘယ်လိုလုပ်မလဲလို့ကျွန်တော်စဉ်းစားနေမိသေးတယ်
။နီယူလို့သူ့ကိုခေါ်ကြတဲ့မိသားစုကတော့တူတူတိတ်တိတ်နေကြပါတယ်။သူကတော့အင်္ဂလိပ်စာကိုသင်စာကျူးစားပြီးတော့နာမည်ကြီးတက္ကသိုလ်ကြီးတွေဖြစ်တဲ့ UC Berkeley နဲ့ Harvard တက္ကသိုလ်တွေမှာပညာသင်ခဲ့တာပါ။တမရအိုဘားမားအဆိုအရကဓာကာအစီအစဉ်မချေညာခင်တလလောက်ခရက်ကကယ်လီဖိုးနီးယားဆန်ဖရန်စစ္စကိုတက္ကသိုလ်ဆေးပညာသိပ္ပံကသူ့ကိုလက်ခံခဲ့ပါတယ်။ဒီနေ့မေလမှာတော့လာတီဘွန်စကွန်ကကျောင်းရ155နှစ်တာတမိုင်းချောင်းတစ်လျှောက်ပထမဆုံးသောတရားမဝင်နေထိုင်သူဆရာဝန်ဘွဲ့ရကျောင်းသားတဦးဖြစ်ခဲ့ပါတယ်။ကယ်လီဖိုးနီးယားဆန်ဖရန်စစ္စကိုတက္ကသိုလ်ကဒေါက်တာလစ်ကင်ဘတ်ကအခုလိုပြောပါတယ်
။ What has been so beautiful and powerful about News Journey is
ရင်းနှံချက်ပန်းနိုင်ကိုရောက်ဖို့အဆင့်ဆင့်ချိုးပန်းခဲ့တဲ့တစ်လျှောက်လုံးမျိုးရဲ့တိတ်ပြီးနှစ်လိုပဲကောင်းတဲ့ထက်မြက်တဲ့အချက်ကတော့သူကြိုးပမ်းဆောင်ရွက်ခဲ့တဲ့လမ်းကြောင်းအတိုင်းတခြားလူတွေအလားတူဆောင်ရွက်နိုင်ဖို့အတွက်အတားအဆီးတွေနည်းအောင်လုပ်တဲ့နေရာမှာစနစ်တကျလုပ်ခဲ့တာပဲဖြစ်ပါတယ်
။ဒါကအစီအစဉ်အရေးတရားရုံးချုပ်ဆုံးဖြတ်ချက်ကလာမယ့်နွေရာသီလောက်မှာဖြစ်မယ်လို့ခန့်မှန်းရပါတယ်။ဒီစီရင်ချက်ကဖေရှားပေးလိုက်မယ်ဆိုရင်တော့အမေရိကန်ကိုတရားမဝင်ရောက်ရှိနေကြသူတွေတဲ့ကသမတ်ချက်ပြည့်မီသူတချို့ကိုနိုင်ငံသားဖြစ်ခွင့်အမခံပေးနိုင်မယ်လူဝင်မှုကြီးကြပ်ရေးပြုပြင်ကြောင်းလဲမှုဒါမှမဟုတ်လဲ Dream Act တို့ကိုလွှတ်တော်ဘက်ကအတည်ပြုနိုင်မှာဖြစ်ပါတယ်ဒီအချက်ဟာဆိုရင် Bush အစိုးရရော Obama အစိုးရရောအောင်မြင်အောင်မဆောင်ရွက်နိုင်ခဲ့တဲ့ကိစ္စဖြစ်ပါတယ်ရှင်
မတင်ကြီးထိုက်ပြပြသွားတာပါရှင်။ကမ္ဘာအမျိုးသမီးတူရဲ့ထက်ဝက်ကျော်ဟာအင်တာနက်မရှိတဲ့အတွက်ဒီဂျစ်တယ်နည်းပညာအပြောင်းလဲရဲ့အကျိုးကျေးဇူးတွေကိုလက်လွတ်ဆုံးရှုံးနေရတယ်လို့ ITU ခေါ်ကုလသမဂ္ဂဆက်သွယ်ရေးဆိုင်ရာအေဂျင်စီရဲ့အစီရင်ခံစာမှဖော်ပြပါတယ်။ဒီဂျစ်တယ်နည်းပညာကဏ္ဍမှာကြားမှကွာခြားမှုကြီးမားနေတဲ့အကြောင်းလီဆာစလိုင်းပေးပို့တဲ့သတင်းလွှာကိုကိုညံဝင်းအောင်ကပြောပြမှာပါရှင်
။ကုလသမဂ္ဂကကောက်ခံရရှိတဲ့အချက်လက်တွေအရကမ္ဘာပေါ်ကအမျိုးသမီးတူတစ်ခုလုံးရဲ့52ရာခိုင်နှုန်းဟာအင်တာနက်မသုံးကြဘူးလို့ဆိုပါတယ်။အမျိုးသားတွေထဲမှာ52ရာခိုင်နှုန်းကတော့သုံးဆွဲကြတာပါ။အမေရိကတိုက်ကလွဲလို့ကမ္ဘာအခြားတိုက်ကြီးတွေမှာဒီဂျစ်တယ်နည်းပညာအပိုင်းမှာကြားမှကွာခြားမှုပိုကြီးလာတယ်လို့အခုနောက်ဆုံးထုတ်ပြန်တဲ့ကုလသမဂ္ဂဆက်သွယ်ရေးဆိုင်ရာအေဂျင်စီ ITU ရဲ့အစီရင်ခံစာကဆိုပါတယ်။ကမ္ဘာလူဦးရေရဲ့တန်း4000ကျော်အင်တာနက်သုံးဆွဲနေတယ်ဆိုပေမဲ့တမ်းပေါင်း 3,600 လောက်ကအင်တာနက်ဆက်သွယ်မှုမရကြပဲသူတို့အများစုဟာဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံတွေကဖြစ်တယ်လို့ ITU ကပြောပါတယ်ဥရောပတိုက်မှာတော့အင်တာနက်သုံးဆွဲမှုအများဆုံးဖြစ်ပြီး 82.500 ခန့်လုံးရှိပါတယ်အာဖရိကတိုက်ကတော့အင်တာနက်သုံးတာအနည်းဆုံးဖြစ်ပြီး 28,000 ခန့်နှုန်းသာရှိတယ်လို့အစိုးရကစာကဆိုပါတယ်တိုးတက်တဲ့ကမ္ဘာကြီးမှာအမျိုးသားနဲ့အမျိုးသမီးတွေကြားနည်းပညာပိုင်းမှာကွာဟမှုပိုကြီးတယ်လို့အစိုးရကစာကပြောပြီးအင်တာနက်အလွယ်တကူမရတဲ့ဝေးလံခေါင်ပြားတဲ့ကျေးလက်ဒေသမှာအမျိုးသမီးနေထိုင်မှုကပိုများတယ်လို့ပြောပါရယ်ကျေးလက်ဒေသကအမျိုးသမီးတွေပညာသင်ကြားဖို့အခွင့်အရေးမရတာအပြင်ဆင်းရဲတာကြောင့်မိုဘိုင်းဖုန်းနဲ့အင်တာနက်လိုင်းရဖို့ငွေကြေးမတတ်နိုင်တာကလည်းအတားအဆီးဖြစ်နေတယ်လို့ဆိုပါရယ်ကြီးထွားလာနေတဲ့ဒီဂျစ်တယ်ကမ္ဘာကြီးမှာဒီလိုအမျိုးသမီးတို့ကြံရင့်နေကြတာကအကြီးမားဆုံးရိုက်ခတ်မှုဖြစ်တယ်လို့ IDU အဖွဲ့ရဲ့လူသားချင်းမြေထူထောင်ရေးဌာနအကြီးအကဲ Susan Telstra ကပြောပါတယ
် They don't have access to any of the information that is available on the internet. They don't have access to
internet ပေါ်မှာအလွယ်တကူရနိုင်တဲ့သတင်းအချက်အလက်တွေကိုသူတို့မရကြဘူး။အခွင့်အလမ်းတော်များများကိုသူတို့မရကြဘူး။ဥပမာသူတို့ရဲ့နေဆင်ဘဝမှာဆက်သွယ်ဖို့လိုနေတဲ့ကိစ္စတွေ၊နေဆင်တောက်ရှားမှုတွေ၊ပညာရေးတို့၊ကျန်းမာရေးတို့၊အစိုးရလုပ်ငန်းပိုင်းတို့ဒါတွေကိုအထောက်အကူဖြစ်စေမဲ့စမတ်ဖုန်းသုံးပြီးဆက်သွယ်ဆောင်ရွက်လို့ရနိုင်တဲ့ချိတ်ဆက်မှုမျိုးကိုသူတို့မရနိုင်ကြတာပါ။
ဖုံမျိုးမီနိုင်ငံတွေမှာအင်တာနက်သုံးဆမှုအပြည့်အဝနီးပါးအဆင့်အထိရှိနေပြီးတူးချင်းအွန်လိုင်းသုံးဆမှုက89ရာခိုင်နှုန်းနီးပါးရှိတယ်လို့ ITU ကပြောပါတယ်။ဖုံမျိုးစဲနိုင်ငံတွေမှာလည်းအလားတူရလမျိုးရလာဖို့ဥပဒေချမှတ်လှုပ်ဆောင်တင့်တယ်လို့ဆိုပါတယ်။လူတွေအင်တာနက်ကိုပိုသုံးနိုင်အောင်အင်တာနက်ကိုချိတ်ဆက်ပြီးတဲ့ broadband ဈေးနှုန်းကိုပိုသက်သာအောင်လှုပ်ပေးတင့်တယ်လို့ကုလသမဂ္ဂအေဂျင်စီဖြစ်တဲ့ ITU ကပြောပါတယ်။ကျင်းလက်နဲ့တောင်တန်းဒေသတွေမှာနေကြတဲ့ပြည်သူတွေပါအင်တာနက်အဆက်အသွယ်ပိုရလာအောင်မူဝါဒပိုင်းကိုပြောင်းလဲမှုတွေနဲ့ဗဏ္ဍာရေးကဏ္ဍဆိုင်ရာစီမင်းစည်းကမ်းချမှတ်ပေးတဲ့လို့ဆိုပါတယ်အင်တာနက်ကိုဒေသဆိုင်ရာဘာသာစကားနဲ့သုံးစွဲဖော်ပြတင်ပြီးဒါမှသာတကမ္ဘာလုံးအွန်လိုင်းပေါ်တင်နေတဲ့သတင်းတွေပညာရပ်တွေကိုလူတွေအလွယ်တကူရနိုင်မယ်လို့ ITU ကပြောပါတယ်အထူးသဖြင့်ဖွံ့ဖြိုးဆဲနိုင်ငံတွေကပြည်သူတွေဤပညာပိုင်းကျွမ်းကျင်လာဖို့ဥပဒေချမှတ်လှုပ်ဆောင်တင်တယ်လို့အစိုးရတွေကိုတိုက်တွန်းပါတယ်ဒါမှသာအင်တာနက်သုံးဆမှုပိုများလာမှာဖြစ်ပြီးဤပညာကဘာကြီးရပေးတဲ့အခွင့်အလမ်းကတဆင့်အကျိုးခံစား권ရလာစေမယ်လို့ ITU ကတိုက်တွန်းထားပါတယ်ခင်ဗျာ
ဒီလိုမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေးတယ်TVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9:00နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းရန်ကန်နေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင်။
ဒီရက်တင်းငွေနေညနေခင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါလေရှင်။မလေးရှားနိုင်ငံနဲ့နေချင်းထိဆက်နေတဲ့ထိုင်းနိုင်ငံတောင်ပိုင်းနေဆက်ရလားခရိုင်ထဲမှာနေပြင်းရှင်းလင်းရေးလုပ်နေပြီးတရားမဝင်နေထိုင်တဲ့သူတွေကိုစစ်ဆေးတဲ့အခါမှာထွက်မပြေးကြဖို့နဲ့အသာတကြီးအစ်စ်ဆေးခံကြဖို့ထိုင်းစစ်တပ်ကတရိပ်ပေးထားပါတယ်။နိုဝင်ဘာလ5ရက်နေ့ကခွဲထွက်ရေးအင်အားစုတွေကဝင်ရောက်ပစ်ခတ်ခဲ့လို့ပြည်သူစစ်တပ်ဖွဲ့ဝင်တွေနဲ့အတူမိသားစုဝင်တွေပါစုစုပေါင်း15ယောက်သေဆုံးခဲ့ပြီးတဲ့နောက်အခုလိုနေပြင်းရှင်းလင်းရေးစတင်နေတာဖြစ်တဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းတောင်ပိုင်းကခွဲထွက်ရေးအင်အားစုတွေဟာရလားခရိုင်အတွင်းကစတောင်မြို့နယ်လမ်းဖရာကျေးရွာကိုဝင်ရောက်ပြီးပြည်သူစစ်တပ်ဖွဲ့တွေနဲ့မိသားစုဝင်15ဦးကိုပစ်ခတ်တပ်ဖြတ်ခဲ့တာပါဒီဖြစ်ရပြီးထိုင်းစစ်တပ်ရဲ့အထူးတိုက်ခိုက်ရေးတပ်ဖွဲ့တွေဟာနေမြေပိတ်ဆို့ရှင်းလင်းရေးတွေလုပ်ခဲ့ကြပါတယ်စတောင်ရလားဖတ်တနီစတဲ့ထိုင်းမင်းနယ်ဇက်ကကျေးရွာတွေမှာတော့အရေးပေါ်အမိန့်ထုတ်ပြန်ထားလို့တအိမ်တက်တအိမ်စင်ရှာပွေနေကြတဲ့စစ်တောင်းတွေကိုတွေ့ရင်ဖတ်မပြေးကြဖို့အသာတကြီးအစ်စ်ဆေးခံကြဖို့နေမြေအာဏာပိုင်တွေကပြည်ပေးချက်ထုတ်ပြန်ထားပါတယ်အမှတ်လေးစစ်တေတာမှုဘုံမူကြီးဖွန်ဆက်ဖုံစဝတ်ကတော့အခုလိုပြောဆိုသွားပါတယ
်ဘာကကြအောင်လက်တွေ့ပေါ့ပန်းဟာဆောင်หน่วยที่อ่อนแอถูกมั้ยครับชรบชาวบ้านธรรมดากลางวันทํางานกลางคืนก็มาเสียสละอาวุธก็มีก็มาสําหรับเพื่ออะไร
ตองใบก็ขั่วถั่วเยอินอาสุริฮาลุงจุยเยอ้าเน่ในญาติก็วนยอกไต่ไถ่ตาจ้ะไม่ใส่เนี่ยปิดูริบาเตซ้องจ้ะอ่ะบาระอะล่ะจ้ะထိုင်းတောင်ပိုင်းကမြို့နယ်တချို့မှာအရေးပေါ်အခြေအနေထုတ်ပြန်ပြီးနေမြေရှင်းလင်းရေးလုပ်နေပါတယ်။တက်ဆိုင်ရာရွာတကြီးတွေကအဲ့ဒီနေမြေမှာရှိတဲ့နေထိုင်နေသူတွေရဲ့စည်ရင်းကိုပေးရပါမယ်။စစ်တပ်ကစစ်ဆေးတဲ့အခါမှာလည်းအပါတကြီးစစ်ဆေးခံရပါမယ်။စစ်တပ်ကလုံခြုံရေးကင်းလဲတဲ့အခါမှာဘယ်သူပဲဖြစ်ဖြစ်ထပ်မပြေးကြဖို့လိုပါတယ်။တတ်မှတ်ထားတဲ့အချိန်တွေမှာအပြင်းမထွက်ကြဖို့လိုပါတယ်။တောင်ပိုင်းခွတ်တွေအင်အားစုတွေနဲ့လွဲမှားပြီးပြစ်ခတ်မိမှဆိုလိုပါဆိုပြီးပြောဆိုသွားတာပါ။ထိုင်းတောင်ပိုင်းမှာတနင်္လာရှိသူလူ၁၀ဦးထက်မနည်းကိုလည်းထိုင်းစစ်တပ်ကဖမ်းဆီးပြီးစစ်ဆေးနေပါတယ်။ထိုင်းတောင်ပိုင်းမှာတော့မလေးရှားကိုခိုးဝင်ဖို့ကြိုးစားတဲ့မြန်မာတွေလည်းရှိနေတာပါ။တချို့ကတော့နိုင်ငံကူးလက်မှတ်တန်းကုန်နေတဲ့သူတွေဟာလည်းတရားမဝင်ဖြစ်နေတာတွေလည်းရှိနေကြောင်းရှေ့ပြောင်းလို့သမားအခွင့်အရေးကွန်ရက်ရဲ့ဟိုက်ရိုင်မြို့နယ်တာဝန်ခံဦးပါရီကအခုလိုပြောပါတယ်။
သ
ကျွန်တော်တို့ဒီဆိုင်ရက်ဆန်နဲ့အထောက်အထားမရှိတဲ့သူတွေကဘယ်သူရှိမလဲဆိုလို့ရှိရင်အလောက်ထက်စာကုန်သွားတဲ့အလောက်သမားတွေနောက်ပြီးတော့ဗီဇာတက်တက်မချက်လိုက်ရတဲ့အလောက်သမားတွေအဲ့လိုအနေအချင်းတော့ရှိနေကြဟုတ်ကဲ့ဘာဖြစ်လို့ဆိုသူတို့ကဘာမှအထောက်အထားမရှိတဲ့အခါအလောက်လုံးလို့မရဘူးလေနောက်ကဖတ်မရှိဘူးထိုင်းမလေးနယ်စပ်ကရာဘာတော်တွေ
တဘာဝတက်တော်တွေအတွင်းမှာလူပွဲကားတွေကထားခဲ့တဲ့မြန်မာနိုင်ငံသားတွေလည်းရှိခဲ့ပါတယ်အခုလိုမျိုးအရေးပေါ်ကာလမှာတော့ဘယ်သူပဲဖြစ်ဖြစ်ထိုင်းစစ်တပ်ကတွေးတဲ့အခါမှာစစ်ဆေးတာကိုလက်ခံဖို့နဲ့ကြောက်လန့်ပြီးထွက်ပြေးတာတွေမလုပ်ဖို့အတွက်ထိုင်းစစ်တပ်ကသတိပေးချက်တွေထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ် 3 ဖုန်းတွေရော iOS စနစ် 3 ဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို ထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရသလို သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှနားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုခြင်းနဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်
VOA America ဆန်ရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေနားဆင်နေကြတာဖြစ်ပါလိမ့်ရှင်။ နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့မြမအရေးစုနေကသတင်းစာစီရာစီသူအောင်မြင့်ရဲ့ပြည်တွင်သတင်းတုံတက်ချက်မြမပြည်ကပေးစာနဲ့ထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကန်တာတွေကိုနားဆင်ကြရမှာပါ။ LINE 2m 19 kHz 15 kHz 11 kHz 33 kHz 9 LINE 2m 32 kHz 9339 နဲ့LINE 5m 13 kHz 9335ကိုနားဆင်နိုင်ကြပါလိမ့်ရှင်။
အခုတနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရနိုင်ကပြောပြပေးပါမယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာတူရကီသမ္မတရေဂျက်တာယီအာဒိုဂန်ကိုအင်ပီတော်မှာလာမယ့်နိုဝင်ဘာ13ရက်နေ့ကျရင်တွေ့ဆုံသွားမှာဖြစ်ပါတယ်။အဲဆွေးနွေးတွေကိုတိုက်တဲ့နေရာမှာအမေရိကန်ရဲ့မဟာမိတ်အဖြစ်အချင်းတော်ကြကလေးကရှိနေခဲ့တဲ့ ကော့စတာဖော်တွေကိုတူရကီဘက်ကစီးရီးယားနိုင်ငံထဲမှာထိုးစစ်ဆင်တိုက်ခိုက်တာတွေလုပ်ပြီးသတင်းပတ်အနည်းငယ်ကြားမှာသမ္မတနှစ်ဦးအခုလိုတွေ့ဆုံကြမှာဖြစ်ပါတယ်။ယူရိုနိုင်ငံဘက်ကတဲ့မြို့မှာမလေးစနေနေ့ကဆွေးရောက်ကိုဆန့်ကျင်ဆန္ဒပြတဲ့သူတွေကိုလုံခြုံရေးတပ်ဖွဲ့တွေကအကြမ်းဖက်ဖြိုခွင်းခဲ့တာကြောင့်6ရောက်တည်ဆုံပြီးတော့တရားကြောင်ဒဏ်ရာရသွားခဲ့တယ်လို့ယူရိုကျမ်းမ ဒီကနေ့မှာပြန်လွတ်ပေးလိုက်ပါတယ်တိုက်ခိုက်ကောင်းဆောင်ခမ်းဆုကကိုနိုင်ငံတော်သစ္စာဖောက်မှုနဲ့လုံခဲ့တဲ့နေ့ကသူ့ကိုဖမ်းဆီးပြီးနေအကျဲချုပ်ချထားခဲ့တာဖြစ်ပါတယ်ဒါပေမဲ့ခမ်းဆုကကိုနေအကျဲချုပ်ကနေပြန်လွတ်ပေးလိုက်ပြီးမဲ့လဲသူ့အနေနဲ့နိုင်ငံရေးမှာမပါဝင်ရဘူးလို့တားမြစ်လိုက်တယ်လို့နိုင်ငံကနေလည်းထောက်ခွာသွားလို့ပြရဘူးလို့ကမ္ဘောဒီးယားတရားရုံးကဒီကနေ့မှာအမိန့်ထုတ်ပြန်လိုက်ပါတယ်ဟောင်ကောင်မှာတော့ဆန္ဒပြတဲ့သူတွေကမနဲ့ဖြန်မှာအထွေထွေသပိတ်ကိုဆင်နွှဲဖို့တောင်းဆိုလိုက်ကြပါတယ်။ဟောင်ကောင်မှာတရင်ပတ်24ပတ်သက်တိုက်ကျင်းပလာတဲ့ဒီအစိုးရဆန့်ကျင်ဆန္ဒပြပွဲတွေကိုဟောင်ကောင်ရဲကမျက်ရည်ရိုးပုံးနေနဲ့လည်းဒီကနေ့မှလူစုခွဲခဲ့တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုဒီကနေ့မနက်စောပိုင်းမှာပဲအင်အားပြင်းဆိုင်ကလုန်းမုန်တိုင်းတစ်ခုဝင်ရောက်တိုက်ခတ်ခဲ့ပါတယ်။မုန်တိုင်းရွေးရှားရာဂိုင်းယွန်းတဲ့တစ်လျှောက်ကထောင်ပေါင်းချီတဲ့လူတွေကိုခိုလုံငေးစခန်းတွေကိုရွှေ့ပြောင်းထားပြီးဒီမုံတိုင်းကတော့တနာယီကိုမိုင်80နှုန်းနဲ့ဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညနေခင်းထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရနိုင်ပြောပြပေးသွားတာပါအခုညနေအစီအစဉ်ထုတ်လုပ်ရေးမှုကနန်းလောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Patrick Deya ဖြစ်ပါတယ်ရှင်အခုကျမတို့အသံလွှင့်နေတဲ့ Radio အစီအစဉ် PPGIN Intercept 70နဲ့ Mia Set 3တို့ကတိုက်ရိုက်ထုတ်လွှင့်ပေးမယ် VOA ရဲ့ TV Magazine အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ည9နာရီထုတ်လွှင့်ပေးတဲ့အချိန်မှာတစ်ခါပြန်ပြီးတော့ဆုံကြရအောင်ပါရှင်သောရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington.